စစ်ကောင်စီတပ်ဖွဲ့ရဲ့အုံပြုတဲ့ဆက်လက်ဆဲစည်းကြော်ဟာမနေ့ကကလေးဝကနေစုံစင်းလာခဲ့တာမှာဒီကနေ့အစောပိုင်းမင်းကြီးမျိုးကအထွက်ကြောက်ဆောင်တဲ့တက်မီယာကနစ်မြုပ်ခဲ့တာလို့ဒေသခံတွေကပြောပါတယ်ဆက်လက်တိမ်းပေါက်တာကြောင့်လူသေဆုံးတာတွေရှိတယ်လို့လည်းမင်းကြီးဒေသခံတို့ကအခုလိုပြောပါတယ
်ဒီနေ့မနေ့9နိုင်ခွဲလောက်က9နိုင်လောက်ကမှောက်တာဗျရှဲနတ်တောင်ရှဲရွာနာနတ်တောင်ကရှိတယ်ဗျအဲ့ကန်နရီမှာလေအဲ့နတ်တောင်ကျွန်းကိုတိုက်ပြီးမှမှောက်တော့တယ်အော်ရစစ်ကောင်စီကကျောင်းသားတွေကိုလုပ်ပြင်းတယ်ဆိုပြီးခေါ်လာတာပေါ့ဗျာအဲအဲခေါ်လာတဲ့မော်တော်မောက်တာဒီဆိုးမှုတွေကဂျာဘာဆောင်တဲ့တွေကတန်ဖို့မာတို့ပြည်ရဖို့မာတို့ဒီဒီခြေကွန်းဒီမာတို့ဇာရူတိုခြေဒီမာတို့အဲအဲ့ဒါတွေကိုခေါ်ခဲ့တာလေအဲအဲ့ခေါ်ခဲ့တဲ့မော်တော်မောက်တာဆိုတော့ကြီးရသည်ကြီးရသားတွေဆိုတော့သူချင်းဒီလက်ဒီမာကိုသူကမျိုးပါသွားလေလားငါမျိုးပါသွားလေလားမင်းနဲ့ကြည့်ရတာဒီ short team နဲ့စက်ကောင်စီကဒီလိုနဲ့အားလုံးပြေးကုန်ကြတယ်ဒီ90လောက်တော့ရှိ
ဆက်လက်တိမ်းပေါက်လို့လူသေဆုံးတဲ့အရေးအတွက်နဲ့ပတ်သက်လို့ VOA ကတီးကြအတိမပြုတ်နိုင်သေးသလိုစစ်ကောင်စီကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးနေ့လယ်ပိုင်းမှာတော့တေဆုံးတဲ့ရုပ်အလောင်းတချို့ကိုဆဲယူနိုင်တယ်လို့လည်းဒေသခံတွေကပြောပါတယ်လက်ရှိအခြေစုံစင်းလာတဲ့ဆက်လက်ဆဲစည်းကြော်ဟာရှဲကျေးရွာအနီးကစစ်တပ်ထောက်ခံအားပေးတဲ့ပြူရွာဖြစ်တဲ့တောင်ပြူမှာစိုက်ကတ်ထားတယ်လို့ဒေသခံတွေကဆိုပါတယ်။တစ်ဆက်တည်းမှာပဲမင်းကြီးမြို့ကနေဆက်လေတွေစုံစင်းလာတာကြောင့်ကဏီမြို့ချင်းတွင်းမြကန်နဘေးကကျေးရွာဆယ်ရွာလောက်ကဒေသခံတွေတိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်။မိုးရွာထဲမှာတိမ်းရှောင်နေရတဲ့အတွက်အကူအညီတွေလိုအပ်နေတယ်လို့လည်းဒေသခံတူကအခုလိုပြောပြပါတယ်။
ဒါချင်းချင်းကြီးကျွန်တော်တို့ကနေနဲ့အစရရဆိုရင်တော့ရွာပေါင်း20ကျော်မှာပေါ့ဟုတ်။ဒီရဲ့ရွာတွေကဘုန်းကြီးချောင်းတိန်နေကြပေါ့ဟုတ်။လူဦးရေအနေနဲ့တသိန်းကျော်မယ်ကြဟုတ်။ကြီးတော်တော်များအခုကရွာတိုင်းလို့ရေကန်းတစ်ပေးရွာတိုင်းရွာစဉ်လုံးကြီးနေရပဲဟုတ်။မင်းကြီးဘက်မှာအခုစုံနေတိုင်းဆိုရင်ကဒီစစ်တင်းမမစုံရင်မှကိုယ်ကအထိုးတဲ့ပါတယ်ကြဟုတ်။ခါတိုင်းတော့ဆိုရင်တော့ဒီလူတွေကဘယ်လိုဖြစ်လဲဆိုတော့ဒီဆက်လက်ရေးပဲဆိုရင်တော့အဲ့ဒါခုလိုမျိုးမရှောင်ကြဘူးပေါ့နော်။အခုကတော့မှာရတော့အဒီလူချောင်းရတော့အဒီကခက်ခဲရတော့စာဝန်ကြီးနဲ့ဒီကတော့လို့ခက်ခဲပါဟုတ
်စစ်ကောင်စီတပ်ဖွဲ့တွေရေချောင်းကနေတွာလာဖို့အသုံးပြုတဲ့လှေတင်းမောတွေကိုတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမကြာခဏတိုက်ခိုက်တာကြောင့်တိုက်ပွဲတွေဖြစ်ပွားလေးရှိသလိုစစ်တပ်ကနယ်မြေရှင်းလင်းတာတွေလည်းရှိပါတယ်စစ်ကောင်စီတပ်ရဲ့စစ်စင်ရေးအတွင်းကြေးရွာတွေမိရှုခံရမှုတွေဖျက်ဆီးခံရမှုတွေနဲ့တပ်ဖြတ်မှုတွေကြုံရလေရှိတာကြောင့်လဲဒေသခံတွေလုံခြုံရေးအတွက်စိုးရိမ်ပြီးတင်းရှောင်နေကြရတာဖြစ်ပါတယ်ခင်ဗျ